ောင်းပါပြီရှင်ဒီကြားနာပွဲကိုစစ်ဆိုးရအပေါ်အရေးယူတန်းခတ်ပိတ်ဆို့တာတွေဟာထိရောက်မှုမရှိဘူးလို့အဓိကပြောဆိုထောက်ပြနေတဲ့အထက်လွတ်တော်အမတ်ဂျင်ဘွက်ကဥဆောင်ပြီးတော့ကျင်းပခဲ့တာပါဒါကြောင့်သူ့အနေနဲ့အဖွင့်အမှားစကားပြောကြတဲ့အထက်မှာအရေးယူတန်းခတ်ပိတ်ဆို့တဲ့မူဝါဒကြောင့်တန်တမန်ရေးနဲ့စီးပွားရေးတွေမှာအကန့်အသတ်တွေရှိခဲ့တယ်။ဒါတွေဟာမြန်မာပြည်သူတွေအနေနဲ့လွတ်လပ်တဲ့လူပောင်အဖွဲ့အစည်းကအကောင်းဆုံးအရာတွေကိုမြင်တွေ့နိုင်ဖို့အတားအဆီးတွေဖြစ်ခဲ့တယ်လို့ထည့်သွင်းပြောသွားပါတယ
်။ Moreover, we limit opportunities to push for positive change because we do not talk directly to the government in charge.
ကျွန်တော်တို့ဟာမြန်မာစစ်ဘုတ်ချုပ်တွေနဲ့ဓာတ်ရိုက်တွေ့ဆုံစကားမပြောခဲ့တဲ့အတွက်အပေါင်းလက္ခဏာဆောင်တဲ့အပြောင်းအလဲတွေဖြစ်ဖို့တုံ့အားပေးဖို့အခွင့်အရေးတွေဆွဆုံးပေးရပါတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့မေကွန်းထုတ်ချင်တာကတော့အနီးကထိတွေ့ဆက်ဆံတဲ့နီလန်းဟာအရေးယူတက်ခတ်ထားတာတဲ့ပို့ပြီးတော့ဒီမိုကရေစီလမ်းကြောင်းကိုရောက်စေမလားဆိုတာပါပဲ
ဒီကြားနာပွဲမှာလက်ရှိအမေရိကန်မူဝါဒအသစ်နဲ့ပတ်သက်ပြီးထွက်ဆိုခဲ့တဲ့နိုင်ငံသားရေးဌာနကအာရှပစိဖိတ်ရေးရာအကြီးတန်းအရာရှိကတ်ကမ်ဘယ်ကတော့အခုချိန်မှာမြန်မာစစ်ဆိုးရဘက်ကသက်ဆိုင်ရာအရာရှိတွေနဲ့အမေရိကန်ကစတင်တွေ့ဆုံစကားပြောနေပေမဲ့အရေးယူတက်ခတ်ပိတ်ဆို့တာတွေကိုချက်ချင်းရုပ်သိမ်းဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်နောက်ပြီး2010မှာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အခြေအနေအလားအလာတွေရှိမရှိဆိုတာကိုလည်းအမေရိကန်အစိုးရဘက်ကစောင့်ကြည့်နေတယ်လို့လည်းပြောပါတယ
် We think there needs to be much greater clarity. Sorry, they've been very unclear.
ကျွန်တော်တို့အနေနဲ့ရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျမသိရသေးသလိုအာဏာပိုင်တွေအနေနဲ့လည်းအခုချိန်ထိရွေးကောက်ပွဲဥပဒေကိုမထုတ်ပြန်သေးပါဘူးနောက်ပြီး2008ခုနှစ်ကနာဂိမုံနဲ့တိုက်ခတ်ပြီးချင်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုအတင်းအကျပ်တည်ပြုခဲ့တဲ့စစ်အစိုးရရဲ့လောက်ရကြောင်း2010မှာကျင်းပမဲ့ရွေးကောက်ပွဲမှာလွတ်လပ်တရားမျှတမှုရှိဖို့အမေရိကန်အစိုးရကတန်တရားရှိနေပါတယ်။ဒါကြောင့်အများကယုံကြည်လက်ခံတဲ့ရွေးကောက်ပွဲဖြစ်လာဖို့လိုအပ်တဲ့အခြေအနေတွေကိုစစ်အစိုးရအနေနဲ့အကောင်အထည်ဖော်ဖို့တိုက်တွန်းသွားမှာဖြစ်ပါတယ်။
ကတ်ကမ်ဘယ်အနေနဲ့ဆက်လက်ပြောဆိုတဲ့အထက်မှာနိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးဖို့နဲ့သတင်းမီဒီယာတွေအပေါ်ကန့်သက်ထိန်းချုပ်ထားတာတွေကိုစစ်ဆိုးရကရုပ်သိမ်းပေးဖို့လိုအပ်နေတယ်ဆိုတဲ့အချက်တွေလည်းပါပါတယ်။အခုလိုအမေရိကန်ဆိုးရဘက်ကပြောတဲ့အချက်တွေပေါ်စစ်ဆိုးရကသဘောတူဆောင်ရွက်တာမျိုးတွေမရှိရင်အမေရိကန်အနေနဲ့ဘာဆက်လုပ်မလဲဆိုတဲ့မေးခွန်းအပေါ်မှာတော့အချိန်ယူဖြေဆိုရမှာဖြစ်တယ်လို့ကတ်ကမ်ဘယ်ကပြောဆိုသွားပါတယ်။အမေရိကန်ထက်လွတ်တော်မှာကျင်းပတဲ့ကြားနာပွဲမှာမြမအရေးကျွမ်းကျင်သူ၃ဦးကလည်းသူတို့ရဲ့အမြင်တွေ့ရှိချက်တွေကိုထွက်ဆိုခဲ့ကြပါဗျ။မြန်မာနိုင်ငံမှာစီးပွားရေး၊လူမှုရေး၊ကျန်းမာရေး၊ပညာရေးစတဲ့ဗက်ပေါင်းစုံမှာချွတ်ချုံကျနေတယ်ဆိုတာသူတို့အားလုံးကတင်ပြသွားခဲ့ကြပါပဲ။အမေရိကန်နိုင်ငံအနေနဲ့ကူညီပါဝင်သင့်တဲ့အခန်းကဏ္ဍမှာတော့နီးနာတွေကွဲပြားတာတွေ့ရပါဗျ။တမိုင်းတုတေတီဦးတန်းမြင့်ဦးကတော့အရေးယူတန်းခတ်ပိတ်ဆို့တာတွေအကုန်လုံးရုပ်သိမ်းပြီးစီးပွားရေးရတိုးတက်လာအောင်လုပ်တင်တယ်လို့အခုလိုပြောပါဗျ
။ Supporters of sanctions are correct.When they say that poverty in Burma is not due primarily to sanctions but to the chronic mismanagement
of the economy. ဒီဘဝကဏ္ဍမှာပြုပြင်ပြောင်းလဲဖို့အတွက်ဆွေးနွေးမှုတွေပြုလုပ်ပါ။မြန်မာနိုင်ငံဆင်းရဲနေတာဟာစီးပွားရေးလုံခြုံမှုတွေကိုပိုင်းရင်းစွာအုပ်ချုပ်နေတာကြောင့်ပဲဆိုရင်တော့အရေးယူပိတ်ဆို့မှုတွေကိုထောက်ခံသူတွေဟာမှန်ကန်ပါလေ။ကျွန်တော်အနေနဲ့တော့အရေးယူပိတ်ဆို့မှုတွေဖယ်ရှားပေးတာကိုလိုလားပါတယ်။ဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်တာတွေမပါဘဲစီးပွားရေးနဲ့စီးပွားရေးဆိုင်ရာအုပ်ချုပ်ပုံတွေပြောင်းလဲလာအောင်ဖိအားပေးနိုင်မဲ့ကြိုးပမ်းချက်မျိုးကိုပို့ပြီးလိုလားပါတယ်။ရင်းဆုံးအနေနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေအ धिक အနေနဲ့ကမ္ဘာ့ဘဏ်ကုလသမဂ္ဂတို့ကနေအဆင့်မြင့်ဆုံးအထိပြုလုပ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားတင်ပါတယ်။စီးပွားရေးကဏ္ဍတိုးတက်ပြောင်းလဲလာဖို့အတွက်အုပ်ချုပ်မှုပိုင်းဆိုင်ရာလိုအပ်ချက်တွေကိုမြှင့်တင်ပေးနိုင်မယ့်အရာအလုံးကိုကူညီထောက်ခံတင်ပါတယ
်။ဒါပေမဲ့အိန္ဒိယနာတက္ကသိုလ်ကဒီမိုကရေစီညီးကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဌာနပမောက္ခဒေးဗစ်ဝီလျံကတော့အ धिक အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြောင်းလဲပေးဖို့စစ်အစိုးရကိုဖိအားပေးဖို့လိုတယ်လို့ပြောပါတယ်
။ Well, we should certainly try to ensure that the elections are free and fair, but our greatest focus should be on constitutional.
2008ခုမေလမှာကျင်းပခဲ့တဲ့ပြည်သူ့ဆန္ဒခံယူပွဲတုန်းကလို့မဟုတ်ပဲ2010ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိနိုင်မလားဆိုတာစမ်းစစ်ဖို့လိုပါတယ်။ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မလားဆိုတဲ့အချက်ပေါ်အ धिक အာရုံစိုက်ဖို့လိုပါတယ်။ဒါမှသာတနေ့မှာအယက်သားအုပ်ချုပ်မှုတရက်ပေါ်ပေါက်လာနိုင်မှာပါစီအစိုးရအမြဲပြောနေတာကသူတို့ဟာအသွင်ကူးပြောင်းရေးဂျာကာလာအစိုးရတရက်ဖြစ်တာကြောင့်အတိုက်အခံတွေနဲ့သူတို့ဆွေးနွေးနိုင်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြချက်ပါရွေးကောက်ပွဲလည်းပြီးသွားရောအဲ့ဒီအကြောင်းပြချက်တွေပျောက်ကွယ်သွားမှာပ
ါဂျော့ချ်တောင်းတက္ကသိုလ်ကမြမအရေးကျွမ်းကျင်သူပါမော့ခဒေးဗစ်စတိုင်ဘတ်ရဲ့အမြင်ကတော့အုပ်ချုပ်ရေးကဏ္ဍမှာစီအစိုးရအနေနဲ့ပါဝင်ပတ်သက်မှုရှိနေအောင်မှဖြစ်တဲ့အတွက်ပူးပေါင်းလှုပ်ဆောင်ဖို့နည်းလမ်းတွေရှာဖွေသင့်တယ်လို့ပြောပါတယ်
။ But by isolating Burma over this period, we've allowed the military to justify their hold on power American Pironga, Yenga, Sesua, Setu, Sulimuri, Juban Geramu, Mashikebo, Kuma, America, Dilu Pudo, Navi Melo, Enodi Pugaro, Dilu Mu Tonsula, Chini, Shikebuane, Nangae Pishama, Sitagar, Say the Pine, Pawayama, Mimido, Yonjibare, Kuleve, Mimido Lu, Enodi Party, Domsan City, Duca Leve, Shumi, Tosa Ketchabari. Dilu Malebe, Ocho in a birthday, J. Piana, the Piazna Yatiku, Queja, Safia, Sizit Lila B, Nanga and Tweku, Lala Gauni, Chipo, Lana, or Soyan Swanai, Lay Melu, Jonji Valle.
A good Jimbari, Nima, Yitana Puema, American Soyane, a Teludoye, Ashana Pacific Saya, Nanganayi, Sakomedi, Nakuzalo, Tunida, the Botagaro, Nima Nangaye, Muda Piane, Dinya Yima, Don Sansuji, Bawimu. ခံကဏအရေးကြီးရဲ့ဆိုတဲ့အချက်ဖြစ်ပါတယ်။နောက်ပြီးအမေရိကန်အနေနဲ့စစ်အစိုးရပေါ်ချစ်ကမှုပုံစံတွေဘယ်လိုပဲပြောင်းပြောင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူခွင့်ရေးတွေအပြည့်အဝရရှိဖို့ကုညီပံ့ပိုးသွားမယ်အခြေခံအချက်တွေကတော့ပြောင်းလဲမှာမဟုတ်ဘူးဆိုတာကိုဒီကြားနာပွဲမှာမစ္စတာဂျင်ဝက်ကနိုင်ငံသားရေးရာဌာနကအကြီးတန်းအရာရှိကတ်ကမ်ဘယ်ကတော့ပြောဆိုသွားပါတယ်ရှင်။
ကဲမေးရေးဒါကတော့အမေရိကန်လွှတ်တော်မှာကျင်းပခဲ့တဲ့မြမအရေးကြားနာပွဲမှာဘာရီဆွေးနွေးတင်ပြခဲ့ကြတယ်လဲဆိုတာကိုကျွန်မတင်ပြပြီးခဲ့ပြီးတဲ့နောက်မှာတော့ဒီကြားနာပွဲကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့သာသနာ့အုပ်ဆောင်အဖွဲ့ကဇာရောတန်ကရောအပါနှစ်ဆယ်နဲ့ဝါရှင်တန်ဒီစီမြို့ကမြမအရေးလှုပ်ရှားနေသူအရောက်တရာနီးပါးကလည်းနားထောင်တက်ရောက်နားထောင်ကြတာတွေ့ရပါတယ်။အဲ့ဒီမှာတ ဒီကျမ်းစာပွဲကိုကိုယ်တိုင်တက်ရောက်လာတဲ့တာသနာဥရှောက်ဖွဲ့ရဲ့အတူရဲ့မှုဆရာတော်ဦးစံတော်ပါဒါကတော့သူ့ရဲ့အမြင်ကိုအခုလိုမိန့်ပါတယ်ကျင်းဝက်ကအမဘီရေးကိုစိတ်ဝင်စားတာတဲ့စစ်စိုးရပြောတဲ့စကားကိုပဲပြောဖို့လောက်ပဲသူစဉ်းစားနေတော့တွေ့ရပါတယ်နောက်ပြီးတော့ခမုန်းတို့အခုဒီလိုလာတဲ့ယူရဲ့ကမြန်မာနိုင်ငံဒီမိုဆီနယ်လူခွင့်ရေးကိုမန္တလေးဆောင်ရွက်ဖို့အတွက်အမေရိကန်ဆိုရနေတဲ့ပုံမလို့မျှော်လင့်ထားတာပါအခုတိုင်းဆိုတော့ခမုန်းတို့အနေနဲ့မြန်မာပြည်ဒီမိုဆီရဖို့အတွက်ဆိုလို့ရှိရင်စေကောင်းဆောင်တန်းရွှေရဲ့စကားကိုနားမထောင်မနဲ့ဒေါ်လန်းစုကြည်တို့ပြောနေတဲ့စကားတွေကိုအမေရိကန်ဆိုရနေတဲ့တစိုက်မမနဲ့လေးလေးစားစားနားထောင်ပြီးတော့ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီမိုကရေစီန
US Campaign for Burma Pueye, New Jaimu, Uandi, Migaro.
ဒီကတော့ဒီစနေတာဝက်ဖြစ်ဒီခေါ်လာတဲ့ဒီတက်တင်ပြရပါတော့ဒီဒီဒီဗစ်စတိုင်ပန်နဲ့တက်မြင်လို့ကဒီနာဖာနဲ့ပတ်သက်ပြီးဆွေးနွေးပွဲတွေတိုးတက်ဖို့ပြီးတော့ဆန်ရှင်ကိုတပတ်တည်းရုပ်သိမ်းဖို့နောက်နာဖာရဲ့2019ခုအောက်ပိုင်းတွေတော့တစုံတရာပြောင်းလဲရှိနေဆိုပြီးမျှော်လင့်ချက်တွေကိုတော့တုံ့ပြန်တာပါပဲသူတို့အဓိကရွေးချက်ကတော့ကျွန်တော်ဘက်ကတူဦးတည်သောတက်တည်ပါနော်ဒီ professor
ဒါကတော့ဒီအမေရိကန်အထက်လွှတ်တော်ရဲ့အာရှနဲ့ပစိဖိတ်ဆိုင်ရာနိုင်ငံသားရေးရာဆက်ကော်မတီရှေ့မှောက်မှာကျင်းပခဲ့တဲ့မြမအရေးကြားနာစစ်ဆေးပွဲနဲ့ပတ်သက်ပြီးတော့တင်ပြကြပါပါရှင်။